အစ္စရေးကကွယ်ရေးဝန်ကြီးနဲ့ပါလက်စတိုင်းသမ္မတတို့တနင်္ဂနွေနေ့မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။တဟာနေပေါင်းများစွာအတွင်းအစီအမံကောင်းဆောင်တွေပထမဆုံးတွေ့ဆုံဆွေးနွေးမှုလည်းဖြစ်ပါတယ်။ပါလက်စတိုင်းသမ္မတမော်မွတ်အာဘတ်စ်နဲ့အစ္စရေးကောင်းဆောင်တွေကြားဆက်ဆံရေးတွေလုံးဝနှိပါရပ်တော့မလို့ဖြစ်နေပေမဲ့ကောင်းဆောင်တို့တွေ့ဆုံခဲ့ကြတာကိုကြည့်ရင်ဆက်ဆံရေးလမ်းကြောင်းတွေပြောင်းလဲလာနိုင်ရဲ့ရှိတဲ့သဘောလည်းဖြစ်ပါတယ်။အစ္စရေးဝန်ကြီးချုပ်ဟောင်းဘင်ဂျမင်နေတန်ယာဟုလက်ထက်မှာပါလက်စတိုင်းတို့အပေါ်တင်းမာတဲ့မူဝါဒတွေချမှတ်ခဲ့တာကြောင့်အဲ့ဒီကာလတစ်လျှောက်လုံးနှစ်ဖက်ဆက်ဆံရေးတွေမပြေမလည်ဖြစ်နေခဲ့ပါတယ်။အမေရိကန်သမ္မတဟောင်းတုံနဲ့ထရမ်ကလည်းအစ္စရေးဝန်ကြီးချုပ်ဟောင်းနေတန်ယာဟုရဲ့ပါလက်စတိုင်းဆရာတင်းမာတဲ့မူဝါဒတွေကိုထောက်ခံခဲ့တယ်လို့အမေရိကန်တန်ယုံကလည်းတယ်အဗစ်မြို့ကနေဂျေရုဆလမ်မြို့စီပြောင်းဖွင့်ခဲ့ပါတယ်။အဲ့ဒီနေ့တည်းအတွင်းပါလက်စတိုင်းသမ္မတအဘတ်စ်ကအမေရိကန်ပြည်ထောင်စုရဲ့ရောအစ္စရေးနဲ့ပါဆက်ဆံရေးတွေရပ်တန့်ထားခဲ့တာပါ။သမ္မတအဘတ်စ်ဟာညီညာရင်ဆွေးနွေးပွဲလုပ်ဖို့စိတ်ချရတဲ့သူမဟုတ်ဘူးလို့ဝန်ကြီးချုပ်ဟောင်းနေတန်ယာဟုကအကြိမ်ကြိမ်ပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းဝေဖန်တဲ့သူတွေကတော့ဝန်ကြီးချုပ်ဟောင်းနေတန်ယာဟုအနေနဲ့ပါလက်စတိုင်းနဲ့ညီညာရင်ဆွေးနွေးမှုမလုပ်ချင်တဲ့အတွက်တမင်တတ်တဲ့အကြောင်းပြတာလို့ရှုမြင်ပါတယ်။အစ္စရေးဝန်ကြီးချုပ်တဲ့နက်တလီဘန်နက်နဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့သမ္မတအင်ဂျီရိုမှာတွေ့ဆုံလိုက်ပြီးမကြာခင်ပါပဲ။အစ္စရေးနဲ့ပါလက်စတိုင်းထိပ်တန်းကောင်းဆောင်တွေတွေ့ဆုံဆွေးနွေးမှုပေါ်ပေါက်လာတာပါ။အစ္စရေးတို့ထိန်းချုပ်ထားတဲ့ဂါဇာမြစ်အနောက်ဖက်ကန်ကသမလာမြို့မှာကောင်းဆောင်လျောက်တို့တနင်္လာနေ့ကတွေ့ဆုံဆွေးနွေးခဲ့ကြောင်းအစ္စရေးနဲ့စင်တဲ့တင်စာဟာရစ်မှလည်းဖော်ပြထားပါတယ်။